ပနိုင်ဆိုင်ရာဥပဒေတွေကိုချိုးဖောက်ခဲ့တယ်ဆိုတဲ့ဆက်ဆွဲချက်နဲ့ဘရာဇီးတမရဒီမာရူဆက်ဖ်ကိုတာဝန်ကနေဆန်းငံ့ပြီးတရားရုံးတင်စစ်ဆေးမဲ့အစိုးတရက်ကိုအချက်လွတ်တော်မှာဒီကနေ့အစောပိုင်းမဲခွဲဆုံးဖြတ်အတည်ပြုလိုက်ပါတယ်။တိုင်းပြည်မှာဗန္ဒာရေးလုံငွေပြနေတာကိုကာမိစေဖို့နဲ့လူမှုဖူလုံရေးအစီအစဉ်တွေအတွက်နိုင်ငံပိုင်ပိုင်တွေကငွေကြေးတွေကိုချင်းကားတုံးဆွဲခဲ့တယ်လို့ဆက်ဆွဲခံရတဲ့တမရကိုရုံးတင်စစ်ဆေးနိုင်မဲ့အစိုးကတော့22နှစ်ကြာအချက်လွတ်တော်မှာအခြေတင်ဆွေးနွေးပြီးနောက်နေပါပဲ။ထောက်ခံမဲ55မဲ၊ကန့်ကွက်မဲ22မဲနဲ့အတည်ပြုခဲ့တာပါ။
As she approached the election in 2014, it was pretty clear that the economy was not doing as well as she had hoped, and so she
တခြားကနေလူကောက်ပဲကာလာနီကက်လာချိန်မှာသူမျော်လင့်ထားတဲ့လောက်စီးပွားရေးကမကောင်းတာကတော့ရှင်းပါတယ်။ဒါကြောင့်လည်းအခြေအနေကိုပိုပြီးကြည့်ပြောရှိပြောဖြစ်အောင်ကြိုးစားတဲ့အနေနဲ့စီးရင်တွေဖန်တီးဖို့ကြိုးစားတဲ့ကိစ္စနဲ့ပတ်သက်ခဲ့တာဖြစ်တဲ့အကြောင်းဩစတြေးလျအမျိုးသားတက္ကသိုလ်ကတောင်အမေရိကရေးရာကျွမ်းကျင်သူရှွန်ဘာဂစ်ကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းသူ့လို့ရဟာဥပဒေနဲ့ဆန့်ကျင်မှုရှိမရှိဆိုတာကတော့မေးခွန်းထုတ်စရာကိစ္စဖြစ်တယ်လို့တခြားလွတ်တော်အမတ်တွေအနေနဲ့သူတို့စီကနေအာရုံလွှဲဖို့ကြိုးပမ်းရာကအယုံကြည်မရှိအစိုးတင်ဖို့ကြိုးပမ်းလာတာဖြစ်နိုင်တယ်လို့လည်းမှတ်ချက်ပေးပါရယ်။လွှတ်တော်ရဲ့ဆုံးဖြတ်ချက်ကတော့ဒီကနေ့နောက်ပိုင်းမှာသမ္မတကိုတရားဝင်အကြောင်းကြားမှဖြစ်ပြီးတော့ရုံးတင်စစ်ဆေးမှုတွေနဲ့ရင်ဆိုင်ရတော့မှာဖြစ်ပါရယ်။သူ့နေရာမှာတော့ဒုတိယသမ္မတမစ္စတာသမားကယာယီသမ္မတဖြစ်တဲ့တာဝန်ယူမှာပါ။အကြီးလိုက်စားမှုနဲ့ယုံတည်စစ်ဆေးခံရမယ့်မဲခွဲဆုံးဖြတ်မှုမတိုင်ခင်မနေ့တော့အထက်လွတ်တော်ရှေ့မှောက်မှာသမ္မတကထောက်ခံသူတွေနဲ့ဒီအထက်လွတ်တော်ရဲ့ရှေ့မှာသမ္မတကိုထောက်ခံတဲ့သူတွေနဲ့ရဲတွေအကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်ရှင်။